မြန်မာနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောင်တွေကိုပြင်မှတ်ထားတက်ခဲမှုတွေရှိနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆရာနာသိမ်းလိုက်ပြီးနောက်ပိုင်းကဆက်လို့မေလကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါ54ကြိမ်ထက်မနည်းရှိခဲ့ပြီးပညာရေးဆောင်တွေကိုစစ်တပ်ကအသုံးပြုတဲ့လွတ်ရပေါင်း142ကြိမ်ရှိတယ်လို့လည်းကုလသမဂ္ဂတွင်းရုံးချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပါ။
Our colleagues stressed that violence in and around schools is never acceptable with attacks on places of learning and education. Staff and occupation of educational facilities are violations of children's rights.
ဆက်တင်ရောင်းနေတဲ့အနီးအနားမှာအကျန့်ဖက်တဲ့လူရဲတွေဟာဘယ်တော့ကမှလက်ခံနိုင်တဲ့လူရဲမဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်ဆက်တင်ကြတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောင်တွေကိုတိမ့်ပိုက်ထားတာတွေဟာကလေးခွင့်ရေးကိုချိုးဖောက်ရလဲရောက်ပါတယ်လို့ပေါ်ထူးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွေ့အကြုံချုပ်ရဲ့ပြောခွင့်ရစတက်ဖန်တူချာရက်ချာပြောဆိုသွားတာပါဆရာနာသိမ့်ပြီးတဲ့နောက်ပထမဆုံးအချိန်ဖြစ်အင်္ဂါနေ့ကကျောင်းတွေပြန်ဖွင့်ရမှာတော့အနာသိမ့်မှုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့တက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့ရန်ကုန်ပါဝင်မြို့ကြီးတချို့မှာတော့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့တူကျောင်းတက်သူနေပါခဲ့ပါတယ်ကျောင်းတွေပြန်ဖွင့်လာပြီးမဲ့အနာသိမ့်မှုကိုအနုနည်းနဲ့အနာပီဆင်ရတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ကျောင်းဆရာဆရာမတွေအလောက်ကထုတ်ပယ်ခံရတာရှိတယ်လို့တချို့ကလည်းအလောက်ပြန်မစင်ဖို့ဆုံးဖြတ်သူတွေလည်းရှိခဲ့ကြပါတယ်